အမေရိကန်ပြည်ထောင်စုရှီကာဂိုမြို့မှာပြုလုပ်နေတဲ့ဒီမိုကရက်တစ်ပါတီညီလာခံမှာဒီသမ္မတရွေးကောက်ပွဲကြရဲ့ဒုသမ္မတလောင်းအနေနဲ့ဝင်ရွေးဖို့မင်နီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝဲလ်စ်ကိုတရားဝင်ပါတီကရွေးချယ်လိုက်ပါပြီ။ရွေးကောက်ပွဲအနိုင်ရရေးကြိုးပမ်းမှုကိုပျော်စရာဖြစ်အောင်လုပ်ပေးတဲ့အတွက်ကျေးဇူးတင်တယ်လို့စိတ်အားတက်ကြွနေကြတဲ့ပါတီညီလာခံတက်လာသူတွေကိုတင်ဝဲလ်စ်ကကျေးဇူးတင်စကားပြောကြားခဲ့ပါတယ်။ပါတီဒုသမ္မတလောင်းအဖြစ်လက်ခံမဲခွန်းနဲ့မှနေဘရာစကာပြည်နယ်မှာသူကြီးပြင်းခဲ့ပုံမင်နိုဆိုတာပြည်နယ်မှာကျောင်းဆရာအမေရိကန်ဘောလုံးနည်းပြအဖြစ်သူလုပ်ခဲ့တာတွေအပြင်သူနဲ့သူ့ဇနီးတွေတို့ကလေးရအောင်ခက်ခက်ခဲခဲစ조사ခဲ့ရတာတွေကိုလည်းထည့်သွင်းပြောကြားသွားခဲ့ပါတယ်။သူ့ကိုဒုသမ္မတအဖြစ်ရွေးကောက်ပွဲဝင်ပြိုင်ဖို့လက်ရှိဒုသမ္မတကမလာဟဲရစ်ကမရွေးချယ်ခင်အချိန်ထိအမေရိကန်တော်တော်များများတင်မော့ဆိုတာဘယ်သူလဲမသိခဲ့ကြပါဘူး။ဗဟုနေညာတို့ကကျင်းပတဲ့ဒီမိုကရက်တစ်ပါတီညီလာခံမှာတမ်ပရာဟောင်းဘီလ်ကလင်တန်နဲ့လူသိများတဲ့မီဒီယာလုပ်ငန်းရှင်အော်ပရာဝင်ဖရီတို့လည်းမိန်ခွန်းပြောကြားခဲ့ကြပါတယ်။ကိုယ့်အတွက်ပဲကြီးနေသူဒေါ်နယ်ထရမ့်နဲ့ပြည်သူတွေအရေးကြီးတဲ့ကမလာဟဲရစ်ကြားဘသူကိုရွေးချယ်ရမယ်ဆိုတာသူ့အတွက်အင်မတန်ရှင်းနေပါပြီလို့တမ်ပရာဟောင်းဘီလ်ကလင်တန်ကမိန်ခွန်းထဲမှာပြောကြားသွားပါတယ်။ခါတိတဲ့အတိတ်အစားကောင်းမွန်တဲ့အနာဂတ်ကိုရွေးချယ်တံပြီးမှုအမေရိကန်ပြည်ထောင်စုနဲ့အမေရိကန်တွေအတွက်အကောင်းဆုံးဖြစ်တဲ့ကမလာဟဲရစ်ကိုရွေးချယ်ကြဖို့အတွက်အော်ပရာဝင်ဖရီကလည်းဒီမိုကရက်တစ်ပါတီညီလာခံမိန့်ခွန်းမှာပြောကြားတိုက်တွန်းသွားပါတယ်။ကိုလွတ်လပ်ခွင့်အတွက်တိုက်ပွဲဝင်ရေးဆိုတဲ့ခေါင်းစဉ်နဲ့မင်းညားကကျင်းပတဲ့ညီလာခံမှာတတိသားဖြတ်ချခွင့်အပါအဝင်ကိုပိုင်လွတ်လပ်ခွင့်တွေကိုကာကွယ်ရေးအကြောင်းတွေကိုမိန့်ခွန်းပြောသူတွေကအလေးထားပြောကြားသွားခဲ့ကြပါတယ်။